အာဖဂန်နစ္စတန်နိုင်ငံအာနာယတာလီဘန်အဖွဲ့ကမနေ့ကကြားရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထိမ်းအမှတ်အနေနဲ့အစ္စလာမ်ရဲ့ဥပဒေအတွင်းကနေအမျိုးသမီးတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့ကတိပြုလိုက်ပါတယ်။မိမိတို့အစ္စလာမ်အီမရိတ်အာဖဂန်နစ္စတန်အနေနဲ့ရှာရီယာဥပဒေပါအခွင့်အရေးတွေအတိုင်းအမျိုးသမီးတွေကိုစောင့်ရှောက်မှာဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကတွစ်တာမှာရေးသားလိုက်ပါတယ်။အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဟာအာဖဂန်အမျိုးသမီးတွေအတွက်သူတို့ရဲ့ဥပဒေပါအခွင့်အရေးတွေကိုကာကွယ်ဖို့အတွက်မဟာအခွင့်အရေးဖြစ်ပါတယ်။ဖျားသခင်ရဲ့စန္ဒအရကျွန်ုပ်တို့အားလုံးကအာဖဂန်အမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ပါမယ်လို့လည်းသူကပြောဆိုလိုက်ပါတယ်။မနစ်ဩဂုတ်လကတာလီဘန်အစိုးရဟာပြုပြင်ပြောင်းလဲမှုတွေလုပ်ပြီးသူတို့ရဲ့ပုံရိပ်ကိုပြောင်းလဲဖို့ကြိုးစားလာခဲ့ပါတယ်။တာလီဘန်ခေါင်းဆောင်တွေကသူတို့အနေနဲ့အမျိုးသမီးအခွင့်အရေးတွေကိုလေးစားတာအမျိုးသမီးတွေကိုပညာသင်ကြားခွင့်နဲ့အလုပ်လုပ်ပိုင်ခွင့်ပေးမယ်ဆိုတာတွေကိုနိုင်ငံတကာအတိုင်းအဝိုင်းကိုမကြာခဏအာမခံချက်ပေးကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လူအခွင့်အရေးအဖွဲ့အစည်းတွေကတော့တာလီဘန်အဖွဲ့ရဲ့ပြောဆိုချက်တွေကိုပယ်ချပြီးတာလီဘန်အဖွဲ့ဟာအထူးသဖြင့်အမျိုးသမီးတွေအပါအဝင်လူအခွင့်အရေးကိုချိုးဖောက်နေကြောင်းစွပ်စွဲထားပါတယ်ခင်ဗျာ။